စကိုင်းတိုင်းမုံရွာမြို့နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းရေးထိုးစစ်ဆင်နေပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေလို့ဘေးလွရာကိုထွက်ပြေးနေရသူပြည်သူပေါင်းကစုစုပေါင်း1000အထိရှိလာနေတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းပါတယ်။ရွာပေါင်း20လောက်ကနေထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုဖုန်ကြီးကျောင်းတွေမှာနေရာချထားပေးပြီးတော့အလှူရှင်တွေကကူညီပေးနေရပါတယ်။ထွက်ပြေးတိမ်းရှောင်လာသူတွေထဲမှာအကျန်းမာရေးမကောင်းသူတွေလည်းပါတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဒုက္ခသည်ကယ်ဆယ်ရေးအခြေအနေသတင်းပေးဖို့ချက်မက်ခင်ဖြူထွေးပြောပြပေးပါရှင်
။မုံရွာမြို့နယ်ညောင်ဖြူပင်ရဲစခန်းကရဲနှစ်ဦးကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေစက်တင်ဘာလ12ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းအင်အား200လောက်နဲ့ကုန်းကျောင်းကရောရေကျောင်းကပါပြန်ပြီးတော့နေမီရှင်းလင်းတဲ့စစ်စင်ရေးတွေနဲ့ထိုးစစ်ဆင်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒေသအတွင်းစီးရေးတင်းမာပြီးအပြန်အလှန်ပစ်ခတ်မှုတွေကြောင့်ကျေးရွာပေါင်း20လောက်ကရွာသားတွေဘေးလွရာကိုတိမ်းရှောင်နေကြတယ်လို့အကူအညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်အဖွဲ့ကကော်မတီဝင်တူက VOA ကိုပြောပါရယ
်20လောက်ရှိတယ်ဗျ20လောက်ကဒီလူလူတွေအကုန်လုံးဖတ်ပြရတဲ့အတွက်ကြောင့်မလို့အဲဒီကျွန်တော်တို့စစ်ဆောင်ဦးကြီးကအောင်မနန်တိကတ်ပါတယ်။ဒီနေ့ကျွန်တော်တို့တပ်နိုင်ငံများအဲစစ်ဗီဒီယိုဖေးကင်းရအောင်ကျွန်တော်ဆိုင်ကယ်နဲ့ကားတွေနဲ့တပ်နိုင်ငံလူရရရတယ်လို့ကျွန်တော်တို့အကျုံးရင်တုံးလူလူခေါ်ပြီးတော့စင်ငယ်ပို့ကြတယ်။ဘုံကြီးကျောင်းတွေမှာကျွန်တော်ဗျာဘုံကြီးကျောင်းပေါင်း16ကျောင်းလောက်ရှိတယ်။16ကျောင်းကိုတစ်ကျောင်းကို900နီးပါးပို့အင်းရောင်နေကြတာပေါ့ဗျာ
စစ်ဘေးတိမ်းရှောင်နေသူတွေအတွက်မုံရွာတပိတ်ကော်မတီတွေကအကူအညီပေးနေကြပေမဲ့လို့အခက်ခဲတွေကလည်းရှိနေပါတယ်လမ်းတွေပိတ်ထားတဲ့အတွက်သွာလာရေးခက်ခဲတာကြောင့်ရိတ်ခါတဲ့ဖို့ခက်ခဲတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ
်ဟိုအခက်ခဲရတော့တော်တော်လေးဖြစ်တယ်ကကျွန်တော်တို့မှာကအဲရမုံငွေအပိုရှင်ကမရှိဘူးကအဲဘုံအခုဖြစ်အခုရှာအခုအကူအညီရတာဆိုတော့နိုင်ငံလောက်တော့ထောက်ပံ့နေဆန်အိတ်တွေဝယ်ရတယ်ပေါ့စီကုန်းတွေဝယ်ရတယ်အဓိကကတော့ဆန်နဲ့စီအဓိကလိုတာပေါ့ဟုတ်အဲလောက်လောက်ကအခုတိုင်းတော့အဆင်ပြေသေးတယ်ပေါ့ကျွန်တော်တို့ရက်ရှိလည်းမဟုတ်သေးဘူး3ရက်လောက်ပဲရှိသေးရဆိုတော့ကျွန်တော်တို့စားရတောက်တာလောက်လောက်ကောင်းကအဆင်ပြေတယ်အဲဒါပေမဲ့လိုအပ်တာကကျွန်တော်တို့ဒီကဈေးကမရဆင်းတော့ပေါ့ဗျာဆင်းတော့ကသူတို့ကအကုန်ပိတ်ထားတယ်ကျွန်တော်တို့ကုန်ရင်းတယ်လို့ဒီလိုအဲ့ကျွန်တော်တို့အနေနဲ့ဆန်နဲ့စီနဲ့ဘဲနဲ့အလောက်ပဲကျွန်တော်တို့လုပ်ပေးနိုင်တယ်အဲဆစ်ဆောင်ရေးတော့ကလည်းများတော့ကြတယ်ကျွန်တော်တို့တရက်တရက်ကိုဆန်အိအလုံး20လောက်ရယ်စီက15ပုံလောက်ရယ်အဲ့နှုံလောက်ထိတွားတယ်ကြဟုတ
်စစ်ဘေးဒုက္ခသည်တွေထဲမှာထိခိုက်ဒဏ်ရာရတဲ့သူတွေဖျားနာသူတွေပါပါဝင်တာကြောင့်ဆေးဝါးတွေလည်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်
ထိခိုက်ဒဏ်ရာရတာတွေကတော့ရှိရကအဟိုတနေ့ကဒီလိုဝင်ဝင်ချင်းလက်နက်ကြီးနဲ့ထူလို့ဆိုပြီးတော့၄ယောက်ထိသွားတယ်၄ယောက်ထိပြီးတော့တယောက်ကတော့ဆုံးသွားတယ်ကျွန်တော်တို့အဲ့လေးတေးမှုတွေခံယူနေတယ်တခြားဖျားနာနာတာညောင်းနာကြိုက်တာလောက်တော့ရှိတယ်အဲ့လိုလူတွေကြတော့ကျွန်တော်တို့ကအဲကျွန်တော်တို့ရှောင်တဲ့နေကန်ကဆာမတွေပေါ့လက်ဆာတွေပို့ပြီးတော့ကျွန်တော်တို့ဒီဘိတ်အင်းနဲ့ဥဆောင်ပြီးတော့ဒီလိုလိုက်ပြီးတော့ဖြေကူပေးရတယ်ဟုတ်ဒီဘက်တော့ကကျွန်တော်တို့ဒီမှာထောက်ပံ့မှုမရဘူးလေ။မရတော့ကြတော့စီဝါလိုအပ်ချက်တွေတော့ရှိတယ်။အဲဒီလက်စမတွေခေါ်မရဘူးဆိုရင်တော်လေးကိုခဲရင်းနေပေါ့ဗျာ။ဟုတ
်။စေဘေဒုက္ခသည်တွေကိုကူညီပေးနေတဲ့မုံရွာအမြင့်လန်းတပိတ်ကော်မတီကတာဝန်ရှိသူတူကလည်းကျမ်းမာရေးလိုအပ်ချက်တွေအတွက်ကူညီဆောင်ရှားမှုတွေပေးနေရတဲ့အထွေထွေအကူအညီပြောပြပါရစေ
။ဆစ်ဆောင်နေတဲ့တချို့ဆိုရင်အပေါင်းကျူးသွားတာတွေရှိတယ်။ဆိုင်ကလေးလက်ကျူးသွားတာတွေရှိတယ်။တချို့ဆိုမီးဖွာနေတဲ့ကြေးလာဒီဝိုင်းနဲ့မှမီးဖွာတာမျိုးတွေရှိတယ်အဲ့အဲ့လိုလေကြာကျွန်တော်တို့ဖွေးရနေပြီးတော့တခါမှလည်းလုပ်ခုရတော့မရှိဘူးပေါ့ဗျာ
နေရင်တွေမိရှုဖြည့်ဆည်းခင်ရတာတွေအတွက်ပြန်လဲထူထောင်ရေးလုပ်ဖို့နဲ့စေဝါလိုအပ်ချက်တွေအတွက်ရန်ပုံငွေရှာဖွေ၍အဖွဲ့တချို့ကလည်းအလှခံနေကြပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေကိုလုပ်နေရဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းတွေနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေနဲ့လေကြောင်းတိုက်ခိုက်တာတွေကိုစက်တိုက်လှုပ်ဆောင်နေတာပါဝင်းစွခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်အရေးအတွက်ဟာလည်းပိုးပြီးတော့တိုးလာနေပါတယ်ရှင်